ဟုတ်ကဲ့ပါမန္တလေးတိုင်းမူကုံမြို့နယ်မွန်ပြည်နယ်ပေါင်မြို့နယ်မှာစစ်ကောင်စီကနေပုံမှန်144ညမထွက်ရမိတ်ထုတ်ပြန်ထားရမှာလိုက်နာမှုမရှိတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကနေပစ်ခတ်မှုတွေဖြစ်ပွားနေတာပါမင်းညမှာမန္တလေးတိုင်းမိုးကုံမြို့လေဦးရက်ွက်မှာရက်ွက်လုံချုံရေးကင်းဆောင်နေတဲ့ပြည်သူတွေကိုကင်းလှက်လာတဲ့လုံချုံရေးတပ်ဖွဲ့တွေကနေပြစ်ခတ်ခဲ့တယ်လို့မိုးကုတ်ဒေသခံလူကဆိုပါတယ
်ကျွန်တော်တို့အဲ့ဒီလေဦးမှာကျွန်တော်ကင်းလေးတွေဆောင်ရပါတယ်မတမာလူဝင်လာမှာဟိုအရောက်ပြန်နေနေမှာဆိုလို့လေနော်ညဟို7နာရီခွဲလောက်မှာတံတော်စစ်ကြောင်းဝင်သွားပြီးတော့ဒီလိုပြစ်တာနှစ်ယောက်ထိသွားပါတယ်တယောက်ကတော့ပြောချင်းပြီးဆုံးသွားလို့တက်ချင်ပြီးတပ်ဖွဲ့ဝင်လေးကဒီနေ့တင်းကျူပါတယ်နောက်တယောက်ကတော့မန္တလေးကိုပြဲသွားပြီခင်ဗျာ
တန်ရရတူတူကတော့မန္တလေးစေယုံကိုပို့ဆောင်ထားရပါတယ်အလားတူမိုးပြင်းနဲ့ပေါမြုန်နဲ့အတွင်းမှာလည်းညအချိန်မတော်သွာလာသူနှူးကိုလည်းလုံချုံရေးအဖွဲ့တွေကနေပြစ်ခတ်ခဲ့တယ်လို့ဒေသခံကျောင်းဆရာမတူကဆိုပါတယ်
အဲ့တယောက်ကကရုံစီးသေးပိန်ပဲကားတဲ့အဲသူတို့မူးနေတဲ့နောက်အပေါ်မှာပုံမှန်144လောက်ထုတ်ထားတယ်လေသူတို့ကညအချိန်အဲ့ဒီအရက်တော့ဆိုပြီးတော့အဲ့ဒီအပေါ်လမ်းအောင်တက်လာတာတဲ့အင်ဂျင်နဲတဲ့အဲ့ဒါရေရတားတယ်တဲ့ရက်ဆိုင်နေတဲ့အဲ့ဒါမကြီးကဘုံမောင်းပြေးလို့ဆိုပြီးပြစ်လိုက်တာတဲ့တယောက်ကတော့ပွဲချင်းပြီးပေါ့နော်144ထုတ်ထားတယ်သူတို့ကအဲ့ဒီထုတ်ထားတဲ့အချိန်ထွက်လာတာတဲ့တကြောင်မတားတော့ဘူးလေမကြီးပြေးတာနဲ့တကြောင်လို့
မင်းညဆက်သနာဤခပေါင်မြို့ရဲစခန်းရှိမှာအဆိုပါလူနှစ်ယောက်နဲ့ရဲတပ်ဖွဲ့တို့အခြေတင်ဖြစ်ပွားရာကနေပြစ်ကမှုဖြစ်ပွားခဲ့တယ်လို့လည်းဒေသခံတွေကဆိုပါတယ်ဖေဖော်ဝါရီလ3ရက်နေ့တုန်းကမဲမတမာမှုကိုအကြောင်းပြုပြီးတပ်မတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းထားခဲ့ပါတယ်တပ်မတော်ကနေအာဏာသိမ်းတာကိုတနိုင်ငံလုံးအတိုင်းတာစန့်ကျင်တပိတ်မောက်စန္ဒပြမှုဖြစ်ပွားခဲ့ပြီးစစ်ကောင်စီကနေညမထွက်ရမိတ်ကြီးညာခဲ့တယ်လို့ရန်ကုန်တိုင်းဒေသကြီးကမြို့နယ်6မြို့နယ်မှာစစ်အုပ်ချုပ်ရေးကြီးညာခဲ့ပါတယ်စေအနာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြတာရက်ရှိလာသလိုလုံခြုံရေးတပ်ဖွဲ့တွေရဲ့တပိတ်ဖြိုခွင်းမှုတွေကလည်းအချိန်ပြင်းလာတာကြောင့်ဒေသုံတန်ရန်ရရှိမှုတွေကလည်းများပြားလာနေပါတယ်ခင်ဗျာ